မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Huawei Seize for the Future အစီအစဉ်မှာမြန်မာចောင်းသား38ဦးကိုရွေးချယ်ခဲ့တယ်ဆိုတဲ့သတင်း Twitter ပေါ်ကဓာတ်ပုံ Preview ပြသနာဆိုတဲ့သတင်းသူနာပြုသားဖွားတင်နန်းចောင်းများတွင်တင်နန်းသားများကိုရခင်နှစ်ထက်တိုးမြင့်ခေါ်ယူမယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ရှင်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Huawei Seize for the Future အစီအစဉ်မှာမြန်မာចောင်းသား38ဦးကိုရွေးချယ်ခဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ရှင်နှစ်စဉ်ကျင်းပနေကြ Huawei Seize for the Future ကိုယခုနှစ်မှာ Kai Seize for the Future အမည်နဲ့စတုတ္ထအကြိမ်မြောက်ဖြင့်ကျင်းပခဲ့ပြီးတော့မြန်မာနိုင်ငံတဝန်းရှိကွန်ပျူတာနဲ့နည်းပညာတက္ကသိုလ်များမှထူးချွန်သူမြန်မာចောင်းသား38ဦးကိုရွေးချယ်ကစက်တင်ဘာလ22ရက်ကနေ25ရက်အထိ5ရက်တိုင်တင်ကြားပို့ချလေ့ကျင့်ပေးသွားမယ်လို့သိရပါတယ်။ Huawei ရဲ့5ရက်တာကာလကြာမြင့်မဲ့ online program မှာမတက်မနေရအတန်းတွေအတွက်6.5နာရီဓာတ်ရိုက်ထုတ်လွှင့်ချိန်6.5နာရီနဲ့တရုတ်ယဉ်ကျေးမှုများထဲကပြတ်သက်ရာကိုကိုယ်တိုင်ရွေးချယ်လေ့လာနိုင်မယ်ထပ်တိုးအတန်းချိန်တနင်္လာတို့ထည့်သွင်းပေးသွားမယ်လို့သိရပါတယ်။ရွေးချယ်ခံចောင်းသားတွေအနေနဲ့၎င်းတို့ရဲ့အနာဂတ်လုပ်ငန်းခွင်တိုးတက်မှုတွေအတွက်အရေးကြီးတဲ့ ICT ဗဟုသုတတွေကိုပုံမသဘောပေါက်နားလည်နိုင်စေမယ် 5G AI Cloud Computing စတဲ့နောက်ဆုံးပေါ်နည်းပညာတွေကိုလေ့လာသင်ယူကြရမှာဖြစ်ပြီးတော့ Program ပြီးဆုံးပြီးတဲ့နောက်မှာစက်တင်ဘာလ25ရက်မှာចောင်းသားတွေအတွက်စုချင်းမြင့်ပေးရမယ့်အခမ်းအနားကိုကျင်းပသွားမှာဖြစ်တယ်လို့လည်းသိရပါတယ်။ Huawei မြန်မာရဲ့ CEO ဖြစ်သူကအရင်နှစ်နဲ့မတူတာကတော့ COVID-19 ကကျွန်တော်တို့ရဲ့လူနေမှုဘဝတွေအပေါ်မှာတော်တော်သက်ရောက်မှုရှိခဲ့ပါတယ်။ပိုပြီးလုံခြုံစိတ်ချရအောင်လို့ဒီနှစ်မှာ Seize for the Future အစီအစဉ်ကို online ပေါ်ကပဲပြုလုပ်သွားမှာဖြစ်ပါတယ်။အရင်နှစ်ထပ်ပိုပြီးစ조사မှုတွေအားထုတ်မှုတွေနဲ့ဂရုတစိုက်စီစဉ်ထားတာဖြစ်လို့ပိုပြီးကောင်းမွန်မယ်လို့မျှော်လင့်မိပါတယ်။အခု Seize for the Future 2020ဟာဆိုရင် ICT အရေးအသွေးမြင့်တင်တဲ့ခေါင်းစဉ်အောက်မှာဖြစ်ပြီးတော့2019ခုနှစ်ခရဲကအောင်အောင်မြင်မြင်ကျင်းပလာတာဖြစ်တဲ့အတွက်ထူးချွန်တဲ့ចောင်းသားចောင်းသူ68ယောက်ကိုမွေးထုတ်ပေးခဲ့ပြီးဖြစ်ပါတယ်။ဒီနှစ်မှာဆိုရင်တော့ကွန်ပျူတာနဲ့နည်းပညာတက္ကသိုလ်များကចောင်းသားចောင်းသူ38ယောက်ကိုရွေးချယ်ထားပါတယ်။ COVID-19 ကပ်ရောဂါဇိုးကြီးဖြစ်နေပေမဲ့လည်းစတုတ္ထအကြိမ်မြောက် Seize for the Future အစီအစဉ်ကိုကမ္ဘာတဝန်းဒီနှစ်မှာလည်းဆက်လက်ပြုလုပ်သွားမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ဆက်လက်ပြီး Twitter ပေါ်ကဓာတ်ပုံ Preview ပြသနာဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ရှင်။ Twitter ကတော့ Neural ကွန်ရက်ပေါ်ကဓာတ်ပုံ Preview တွေမှာလူမဲမျက်နှာတွေထက်လူဖြူမျက်နှာတွေပုံမရွေးချယ်တဲ့ပြဿနာအပေါ်အဖြေရှာနေပါတယ်။ Twitter သုံးဆွဲသူတချို့တော့ရက်အနည်းငယ်အတွင်းခုပြဿနာကိုတင်ပြခဲ့ပြီးတော့လူမဲမျက်နှာနဲ့လူဖြူမျက်နှာပုံတွေကိုတင်ပြီးတော့ဥပမာပြသခဲ့ပါတယ်။ Twitter ရဲ့ဓာတ်ပုံ Preview ကတော့လူဖြူမျက်နှာတွေကိုပုံမပြသခဲ့ပါတယ်။ Twitter သုံးဆွဲသူတဦးကဇွန်ရဲ့ Facial Recognition အတွင်းပြဿနာနဲ့ပတ်သက်ပြီးတော့ post တင်ပြီးတဲ့နောက်မှာအခုစမ်းသပ်မှုမျိုးထွက်လာတာပဲဖြစ်ပါတယ်။ဇွန်မှလည်းအစည်းအဝေးကလူမဲလှုပ်ဖို့ကင်ဘတ်တွေနဲ့မျက်နှာပြင်ကိုမပြသထားပါဘူး။ဒီပြဿနာကို Twitter ပေါ်တင်တဲ့အချိန်မှာတော့လူမဲမျက်နှာထက်လူဖြူမျက်နှာအသားပေးတာကိုသူတွေ့လိုက်ရပါတယ်။ Twitter ပေါ်က algorithm ကတော့လူမဲကာတွန်းစက်ကောင်တွေကိုလည်းမရွေးချယ်ဘူးလို့ဆိုတာသုံးဆွဲသူတွေရှာဖွေတွေ့ရှိထားပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့သူနာပြုတားဖွားတင်နန်းကြောင်းများတွင်တင်နန်းသားများကိုရခင်နှင်းထက်တိုးမြင့်ခေါ်ယူမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။သူနာပြုတားဖွားတင်နန်းကြောင်းများတွင်တင်နန်းသားများကိုရခင်နှင်းထက်တိုးမြင့်ခေါ်ယူသွားမှာဖြစ်တယ်လို့သိရပါတယ်။သူနာပြုတားဖွားဒီပလိုမာတင်နန်းနဲ့ဗတ်စုံတားဖွားဒီပလိုမာတင်နန်းတွေကို2021ခုနှစ်ဇန်နဝါရီလ5ရက်မှစတင်ဖွင့်လှစ်မှာဖြစ်ကြောင်းကြေညာထားပြီးဖြစ်တယ်လို့သိရပါတယ်။တင်နန်းတွေကို2000ပြည့်နှစ်မတိုင်မီတက္ကသိုလ်ဝင်ဆောင်မွေးအောင်မြင်သူများသာရှောက်ထားနိုင်ပြီးတော့2020ပြည့်နှစ်မတ်လတွင်တက္ကသိုလ်ဝင်ဆောင်မွေးဖြစ်ဆိုအောင်မြင်သူများရှောက်ထားရေးမရကြောင်းတင်နန်းတက်ရောက်လိုသူတွေအနေနဲ့တက္ကသိုလ်ဝင်ဆောင်မွေးအောင်ရမှတ်များမှာမြန်မာအင်္ဂလိပ်တင်ချာသုံးဘာသာရမှတ်ပေါင်းမူတည်ကရွေးချယ်မှာဖြစ်ကြောင်းသိရပါတယ်တင်နန်းကာလအတွင်းပြက်ကွက်ပါကဖြစ်စေတင်နန်းစည်းကမ်းများကိုချိုးဖောက်ပါကဖြစ်စေသူနာပြုတာဖွားဒီပလိုမာ3နှစ်တင်နန်းအတွက်ငွေကျပ်8သိန်းတိတိဘတ်ဆောင်တာဖွားဒီပလိုမာ2နှစ်တင်နန်းအတွက်ငွေကျပ်3သိန်းတိတိပေးလျော်နိုင်ရမှာဖြစ်တယ်လို့လည်းသိရပါတယ်ရှောက်လွှာတွေကိုတက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်များရှိပြည်သူ့ကျန်းမာရေးဦးစီးဌာနတွေမှာရယူကလိုအပ်တဲ့စာရွက်စာတမ်းတွေနဲ့အတူ2020ခုနှစ်စက်တင်ဘာလ28ရက်ထက်နောက်မကျပဲရှောက်ထားရမှာပဲဖြစ်ပါတယ်အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ